မြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်အတွင်းကလူခွင့်ချိုးဖောက်မှုတွေနဲ့တာဝန်ရှိသူတွေအပြစ်ကင်းလို့ခွင့်ရနေတဲ့အခြေအနေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသင်ကူပြောင်းရေးဟာရပ်တန့်နေပြီလို့ကုလသမဂ္ဂစုံစမ်းရေးမှုတွေကပြောလိုက်ပါတယ်။မြန်မာနိုင်ငံအခုရင်ဆိုင်နေရတဲ့အခြေအနေပေါ်စိတ်ရှည်တီးခံရမယ်ဆိုရင်ပြဿနာအဖြေကိုမရနိုင်နဲ့ဒီမိုကရေစီအသင်ကူပြောင်းရေးလမ်းလွဲသွားနိုင်တယ်လို့လည်းသတိပေးပါတယ်။ဒီကနေ့ကျင်းပတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂလူခွင့်ကောင်စီမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းမှုတွေကသူတို့ရဲ့တွေးရှိချက်တွေအပေါ်တင်ပြအကြံပြုခဲ့တာပါ။ကိုသားညုံကဆက်ပြီးပြောပြပါမယ်
။မြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်အတွင်းကလူခွင့်ချူပေါင်းမှုတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေနဲ့အကြံပြုချက်တွေပါတဲ့ဆမ်မီနာ400ကျော်ရှိတဲ့အစီအစဉ်ကိုအခုဒီကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ကောင်စီညီလာခံကိုတင်သွင်းခဲ့တာပါ။လူခွင့်ကောင်စီကဖွဲ့စည်းပေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်စုဆောင်ရေးအဖွဲ့fact finding mission ကနေတင်သွင်းတာဖြစ်ပြီးတော့အဲ့ဒီထဲမှာတော့2018ခုနှစ်ခေတ်ကစပြီးတော့မြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကိုအသေးစိတ်မှတ်တမ်းတင်ထားပါတယ်။အထူးသဖြင့်တော့2016ခုနှစ်နဲ့2019ခုနှစ်အတွင်းတခိုင်မြောက်ပိုင်းမှာစစ်တပ်ရဲ့လူမျိုးရေးစစ်ဆေးရေးအတွင်းစုစုဝေါ်ဝါလူခွင့်ချိုးဖောက်မှုတွေကိုအသေးစိတ်ပြုစုထားပါတယ်။နိုင်ငံတကာဥပဒေတွေကိုချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုလုံးဝပြုပြင်ပြောင်းလဲဖွဲ့စည်းဖို့စစ်တပ်ရဲ့လက်ရှိခေါင်းဆောင်တွေကိုဖယ်ရှားပစ်ဖို့နဲ့မြန်မာတပ်မတော်ကိုနိုင်ငံရေးခန့်ကဏ္ဍကနေဖယ်ထုတ်ပြီးတော့ရပ်ဖက်အုပ်ချုပ်မှုအောက်မှာထားဖို့ဆိုပြီးတော့အစီအစဉ်မှာအကြံပြုတိုက်တွန်းပါတယ်။ဒီအတွက်မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံပြည်စည်းလုပ်ငန်းစဉ်ကိုပို့ပြီးတော့တုံးတက်တိုက်လုပ်ဖို့မြန်မာအစိုးရကိုအကြံပြုပါတယ်။ဒါပြင်မြန်မာအာဏာပိုင်အနေနဲ့ဝေဖန်ဆန်းစစ်မှုတွေကိုလက်ခံဖို့လိုပြီးတော့အခုဖြစ်နေတဲ့အခြေအနေတိုင်းဆိုတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုဟာရပ်တန့်နေတယ်လို့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့ခေါင်းဆောင်မာဆူကီဒူးစမာကလူခွင့်ကောင်စီကိုတင်ပြသွားပါတယ်
။ Democracy requires a government that accepts scrutiny.It depends on leadership that actively combats
မဟုတ်ကစ်စနစ်မှာဆွေးရအစောင့်ကြည့်စစ်ဆင်းမှုကိုလက်ခံဖို့လိုပါတယ်။မုန်းစကားပြောဆိုတာတွေအနေရှိမဲ့မမှန်တဲ့ဖြန့်ဝေတာတွေပေါ်အသေးချောင်းအေးအေးယူတုံ့ပြန်တဲ့ခေါင်းဆောင်မျိုးဖြစ်ရအောင်မယ်။ခေါ်ကြဆက်ဆံမှုမရှိပဲအားလုံးတန်းတူခွင့်ရရှိတဲ့ဥပဒေထိန်းကုပ်မှုရှိရအောင်မယ်။ဒါတွေကိုကြည့်ရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာခက်ခဲခဲခဲဆက်တင်ခဲ့ရပြီးအခုဆိုရင်တော့ရပ်တန့်နေတဲ့အခြေအနေရောက်နေပါပြီ။
မြန်မာဆွေရကြီးကဲတွေကတော့ရခိုင်မြောက်ပိုင်းအပဝင်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အခြေအနေတွေအပေါ်နားလည်ကြဖို့စိတ်ရှိသီးခံကြဖို့ကိုပဲပြည်တွင်းရောပြည်ပကိုပါတိုက်တွန်းနေတာပါ။ဒါပေမဲ့လည်းစိတ်ရှိသီးခံမှုဆိုတာဟာလက်ရှိပြဿနာတွေဖြေရှင်းမှုမှာအကူအညီမဖြစ်အောင်မကပဲနဲ့မြန်မာဒီမိုကရေစီရေးဆောင်မှုလမ်းလွဲအောင်လုပ်နေသူတွေအတွက်ပဲအကျိုးဖြစ်စေနိုင်မယ်လို့ကုလသမဂ္ဂစုံစမ်းမှုမာဆူကီဒူးစမာကသတိပေးပါတယ
်။ Repressive laws are being used to silence those that seek to scrutinize.We have verified instances
of the crime. We have verified instances of the crime. We have verified instances of the crime. We have verified instances of the crime. We have verified instances of the crime. We have verified instances of the crime. We have verified instances of the crime. We have verified instances of the crime. We have verified instances of the crime. We have verified instances of the crime. We have verified instances of the crime. We have verified instances of the crime. We have verified instances of the crime. We have verified instances of the crime. We have verified instances of the crime. We have verified instances of the crime. We have verified instances of the crime. We have verifiedစစ်ရှိတိကမှုဆိုတာနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ထောင်မှုကိုဘလုံးမထောက်ကူမဖြစ်စေပါဘူး။ဒါကိုလမ်းလွဲကြအောင်လုပ်မဲ့သူတွေအတွက်ပဲအကျိုးဖြစ်စေပါလိမ့်မယ်
။ကုလသမဂ္ဂလူခွင့်ကောင်စီကဖွဲ့စည်းတဲ့မြန်မာနိုင်ငံဆိုင်ရာစုံစမ်းရေးအဖွဲ့ကိုမြန်မာအစိုးရကအတိမတ်မပြုပါဘူး။ပြည်တွင်းကိုလည်းလာရောက်ခွင့်မပေးပါဘူး။ဒါကြောင့်လည်းပဲဒီအဖွဲ့ဟာအင်ဒီဂျင်းနိုင်ငံတွေကအခြေအနေတွေကိုတွားရောက်လေ့လာလူခွင့်လှုပ်ရှားသူတွေအဖွဲ့တွေကိုခေါ်ယူတွေ့ဆုံနောက်ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံပြီးတော့ပဲဒီအစီအစဉ်စာကိုပြုစုခဲ့ရတာပါ။ဒီအစီအစဉ်ကိုမြန်မာသမ္မတထံပေးပို့ပြီးတော့မြန်မာသမ္မတရဲ့သဘောထားကိုရယူဖို့ကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ကိုတိုက်တွန်းထားပါတယ်။ကုလသမဂ္ဂလူခွင့်ကောင်စီမှဒီအစီအစဉ်ကိုတင်ပြတော့မြန်မာအစိုးရကိုယ်စားလှယ်ဘက်ကတော့ဒီအစီအစဉ်ဟာတစ်ဖက်သက်ဖြစ်တယ်ဆိုပြီးတော့လက်မခံပါဘူး။ဒီအစီအစဉ်ကြောင့်မလို့ပြဿနာတွေဖြစ်ရှင်းရေးအစိုးရရဲ့ကျူးပန်းမှုတွေကိုပါထိခိုက်စေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာသမ္မတဦးကျော်မိုးထွန်းကပြောသွားပါတယ
်။ The one-sided report of the SFN has only served to strengthen
ကုလသမဂ္ဂဆိုင်ရာတဖက်တက်အစီရင်ခံတာဟာဆိုးရရဲ့ဆိုးရိမ်မှုတွေကိုတိုးလာစေဖို့ပဲရှိပါတယ်။ရခိုင်ပြည်နယ်တွင်လူမှုသားစာတာရှိမှုကိုအနေနဲ့ရှိတဲ့အပြင်ငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာအစိုးရရဲ့ကြိုးပမ်းအားထုတ်မှုတွေကိုပါနှောက်ယှက်ဖြစ်စေပါတယ်
။အခုလိုမြန်မာနိုင်ငံတွင်ဒီလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြည်တွင်းမှာအစိုးရအနေနဲ့လူမျိုးတက်ဖွဲ့တွေကိုကင်တွယ်ရည်ယူသွားဖို့အစီအစဉ်မှာတိုက်တွန်းထားတဲ့အပြင်မြန်မာနိုင်ငံတွင်းမှာထိရောက်စွာမကင်တွယ်နိုင်မှုဆိုရင်တော့နိုင်ငံတကာဥပဒေနဲ့အညီစုံစမ်းအရေးယူဖို့ကိုလည်းနိုင်ငံတကာကိုတိုက်တွန်းထားပါတယ်။နိုင်ငံတကာဥပဒေနဲ့အရေးယူနိုင်ဖို့အကောင်းဆုံးနေရာကတော့ ICC နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးဖြစ်တယ်လို့လည်းအစီအစဉ်မှာကြံပြုထားပါတယ်ခင်ဗျ။